ရန်ကုန်မြို့ကလူဦးတော်လှန်ရေးဆန္ဒပြသပိတ်ဒီအချိန်ကာလနလကျော်လာချိန်အထိအားကောင်းနေသေးဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေကိုလက်နက်ကင်ဒီဘက်ကအချမ်းဖတ်ပြိနေတာကြောင့်ဒီလူတွေဘက်ကထိတ်တိုက်မတွေ့တော့သလိုလက်နက်ကင်ဒီဘက်ကလည်းကင်းမုံဆောင်ချောက်လန့်တာတွေရှိနေပါတယ်။ဒါပေမဲ့လည်းအာဏာရှင်စနစ်ကြောက်ဆုံးရေးအတွက်ရတဲ့နည်းနဲ့ဆန့်ကျင်ကြတဲ့ရန်ကုန်ကလာတဲ့သပိတ်အချိန်တွေကိုမဆူမုံကပြောပြပေးပါဖြစ်ပါတယ်။
အာနာသိန်းရဲ့စစ်အုပ်ချုပ်ရေးကောင်စီလက်အောက်ခံစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်ပစ်ခတ်မှုတွေကြောင့်ຫນွေဦးတော်လန်ရေးမှာကြာဆုံးခဲ့ရသူတွေကိုဆက်လက်ဆန္ဒပြနေတဲ့လူငယ်တွေကပန်းနေနဲ့ဂုဏ်ပြုပေးခဲ့ကြတာပါ။ကြာဆုံးသွားသူတွေရဲ့ခြေလန်းတိုင်းကိုမမေ့နိုင်သလိုရှေ့ဆက်ပြီးတော့ရှောက်လန်းကြမဲ့သူတွေရဲ့ခြေလန်းတွေမှာလည်းပန်းနေပွင့်စေဖို့အတွက်ကြီးရွယ်တဲ့ဒီလှုပ်ရှားမှုကိုရန်ကုန်မြို့နေရာတော်တော်များများမှာဆင်နွှဲခဲ့ကြပါတယ်။အာဏာရှင်ဆန့်ကျင်ရေးဆန္ဒပြသပိတ်တွေကိုလက်နက်ကိုင်ကြမ်းဖက်ဖြိုခွဲတာကြောင့်ကြာဆုံးသူတွေနဲ့ဒဏ်ရာရသူတွေဖမ်းဆီးထိန်းသိမ်းခံရသူတွေများလာတဲ့နောက်မှာတော့ဆန္ဒပြသူတွေကပျောက်ကြားပုံစံနဲ့သပိတ်မျိုးစုံဆက်ပြီးဆင်နွှဲလာကြပါတယ်။လမ်းပေါ်ထွက်ပြီးတော့ဆန္ဒပြတာလက်နက်ကိုင်တွေနဲ့ထိတ်တိုက်ရင်ဆိုင်တာကိုရှောင်ကျဉ်ခဲ့ကြတဲ့လူငယ်တွေဟာအာဏာရှင်တော်လှန်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေနဲ့စနစ်တကျလှုပ်ဆောင်လာနေတယ်လို့လူငယ်တအူးက VOA ကိုပြောပါတယ်။
အခုကအချိန်မျိုးကြည့်ရကြအစိုးရခန္ဓာကြီးပိုင်းနဲ့ပြီးတော့အားအားကြီးရအောင်လုပ်တင်လာတယ်ဆိုတော့တို့ဘာကြည့်ဆက်လုပ်သွားပါမယ်။ကျွန်တော်အနေနဲ့ကတော့ကျွန်တော်တို့ private နဲ့ပါတစ်ခါနေလိုက်ရှိတယ်။နိုင်ကြားတဲ့လူတွေတစ်ခါပြည်တယ်။လိုအပ်တဲ့လူတွေလိုက်ရှိတယ်။ CD တွေမှာအလူတန်တင်တယ်။တို့လာပေးတဲ့ပတ်ဆောင်ကြည့်ချက်တော့ကျွန်တော်လိုအပ်တဲ့နေရာလိုက်လုပ်ပေးတယ်။ကျွန်တော်အနေနဲ့တော့ဒါပေါ့။ဘောမှာဒီစနစ်တွေကဖွဲ့လာတာအခုရှိရကြအဲ့လိုမျိုးအချင်းကြဖွဲ့လာနေတယ်ကျွန်တော်တို့ကလုပ်နေတယ်လို့လည်းလုပ်လို့မရဘူး။ပြောပွင့်လည်းမရှိဘူး။ကျွန်တော်ကတော့ဒီတိုင်းရှိကြတော့ဒီတိုင်းမဲ့သွားမှာပဲမရှိရှိတယ်တော့ကြောက်တိုင်းပါမယ်။
အာနာသိန်းကရပောင်း60ကြာလာတဲ့အချိန်ထိအာနာရှင်စနစ်ကိုပြည်သူတွေဘက်ကကန့်ကွက်ဆန့်ကျင်တာတွေရှိနေတယ်လို့စစ်အုပ်ချုပ်ရေးကောင်စီဘက်ကလည်းရက်ကွက်အလိုက်အုပ်ချုပ်ရေးမှူးခန္ဓာနဲ့အေဇီးရင်တိုင်ရမယ့်စနစ်ကိုမြို့နယ်တချို့မှာပြန်ပြီးကျင့်သုံးနေပါတယ်။အခြေခံလူဒဏ်ကအများဆုံးနဲ့ဆက်မှုစုံတွေရှိတဲ့မြို့နယ်တွေမှာနေထိုင်နေကြတဲ့အဆောင်တွေလုံသားတချို့ဟာဒီစနစ်တွေချာမှအခက်တွေ့ပြီးတော့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်ပူပန်နေကြရတယ်လို့ကိုယ်တိုင်တွေ့ကြုံနေသူတို့က VOA ကိုပြောပါတယ်။
မောဖက်တီရောဒီဘက်မှာတော့ဟိုအတန်းဆုံးပြောရဲအိမ်နေရာရဲ့အဲမလုံးကျုံပေါ့အေးစင်းနေရာလို့တိုင်လာတော့အင်းဆိုးနေနေတယ်နေနေရကျွန်တော်ကမတိုင်ဘူးမတိုင်ဘူးဆိုရင်အဆောင်ပါနေရာဆိုတော့အတင်းတောင်းတော့လည်းပေးရတယ်အတင်းတောင်းတော့ပေးရတယ်အင်းမတိုင်ဘူးဆိုရင်၃နေပါပြီဆိုတော့အင်းဆိုတော့တိုင်တော့တိုင်သွားတယ်ဇာတော့မဆိတ်ဘူးမဆိတ်ဘူးတချို့ CDN တွေရှိရဲတချို့ကနန်း CDN ပြန်ထုတ်သွားတယ်ရှိရဲဆွဲုံနေပါပြီဆင်းနေဆိုတော့လည်းသူတို့ဝိုင်းရေးရပေါ့ကျန်တဲ့လုံးဝမပုဂ္ဂလိကပိုင်းဆိုင်ရာအစိုးရပိုင်းဆိုင်ရာတွေကစီမံလုပ်ထားတဲ့ဒီလိုရှိတော့ရှိတော့ပဲပြောကျွန်တော်တို့ဒီဘက်မှာဆိုလို့ရှိရင်လည်းကြုံကြုံလို့ကကျွန်တော်ဒီဘက်လူမဲ့တပိတ်တွေလုပ်တယ်ထက်ကန်တပိတ်လုပ်တယ်ကျွန်တော်တို့အဲ့ဒီကြောက်ကြစနစ်နဲ့ရောတိုက်ခိုက်နေရောမှာအဲ့ငိန်ဝါလူရောမရှိပါဘူ
းအာနာရှင်စနစ်ကိုနီလန်းပေါင်းစုံနဲ့ကန့်ကွက်ဆန့်ကျင်နေကြတဲ့အထက်မှာတော့နာမည်ကျော်လူသိများသူတွေကိုလည်းတက်မတော်အကြီးအကျယ်ပြအောင်လှုပ်ဆောင်မှုလှုပ်ရှားမှုပုံမှန်ငါးငါးကကြီးနဲ့အရေးယူတာတွေခက်စိတ်စိတ်ရှိလာနေပါတယ်တမတော်ပြုတ်ခွဲအောင်လှုပ်ဆောင်မှုလှုပ်တော်မှုနဲ့ပုံမှန်905ကကြီးနဲ့တရားစွဲခံထားရတယ်မှာတော့မော်ရယ်နုပညာရှင်ပိုင်တကုံလည်းဒီကနေ့မနေ့စောပိုင်းမှာနေမှာဖမ်းဆီးခံရပါတယ်ဆန္ဒပြသူတွေအပေါ်မှာစစ်တပ်နဲ့ရဲကအကြမ်းဖက်အင်အားသုံးနှိမ်နှင်တာကြောင့်အာဏာသိမ်းပြီးတဲ့2လကျော်ကာလအတွင်းမှာပဲတည်ဆုံးသူက998ဦးထိရှိသွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့ဧပြီလ9ရက်နေ့ကထုတ်ပြန်တဲ့စာရင်းမှာဖော်ပြပါရှိပါတယ်ဒါပေမဲ့ဒီရေတက်ကတော့ AAPBB ကကောက်ယူထားတဲ့တေဆုံးသူအရေးအတွက်သာဖြစ်ပြီးတကယ်တမ်းစစ်ကောင်စီရဲ့အကြမ်းဖက်မှုကြောင့်တေဆုံးခဲ့ရသူတွေဟာဒီထက်မကရှိနိုင်တယ်ဆိုပြီးတော့လဲထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်ပြတ်ပြတ်သွားတာဖြစ်ပါတယ်